EU ဥရောပသမဂ္ဂမှာနိုင်ငံအသစ်တွေတိုးလာတဲ့အပြင်28နိုင်ငံပါဝင်တဲ့ EU မှာဆေးရတီးကြလွတ်လပ်မှုပိုးပြီးရှိလာတာနဲ့ကန့်ညီအောင် EU ရဲ့ဖွဲ့စည်းမှုကိုပြုပြင်ပြောင်းလဲဖို့အတွက်ဂျာမနီဝန်ကြီးချုပ် Olaf Scholz ကစနေနေ့ဘာလင်မြို့တော်မှာပြုလုပ်တဲ့ဥရောပ Socialist Party Congress မှာပြောကြားလိုက်ပါတယ်
Das ist gut für uns alle, wenn wir in einer Welt mit bald 10 Milliarden Menschen unsere Werte behaupten.
ကြာကင်မှာလူရေ10ဘီလီယံလောက်ဖြစ်လာတော့မယ် EU အနေနဲ့ကမ္ဘာမှာကုဆန်တန်ဖိုးကိုကိုကာကွယ်ခြင်းစိတ်ရှိမယ်ဆိုရင်အဖွဲ့ဝင်နိုင်ငံတွေထပ်ပြီးတိုးလာတာကောင်းပါတယ်နိုင်ငံပေါင်း28နိုင်ငံကနေ30နောက်36နိုင်ငံနဲ့လူရေတန်း500ကျော်ဖြစ်လာမယ် EU ရဲ့ဒဏ်လူညီများမှုရှိပြီးလွတ်လပ်တဲ့နိုင်ငံသားတွေကဒီကမ္ဘာကြီးကိုပို့ပြီးတော့အင်အားကြီးအောင်လုပ်နိုင်မှာပါလို့ပြောသွားတာပါဒါပြင်ဥရောပဒေသရဲ့နိုင်ငံတွေကြားကာကွယ်စောင့်ရှောက်ရေးလှုပ်ဆောင်မှုတွေမှာအပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဂျာမနီဝန်ကြီးချုပ်ကပြောပါတယ်။2025မှာ EU ရဲ့အလင်းမြန်တုံ့ပြန်ရေးအဖွဲ့ကိုစွန့်ရီတိုးမြှင့်ပြီးလက်တွဲဆောင်ရွက်နိုင်မှုတွေပိုးပြီးလုပ်နိုင်ဖို့အတွက် EU မှာဂူးတဲ့ပိုးပြီးပူးပေါင်းဆောင်ရွက်မှုလိုအပ်နေတယ်လို့ EU ဌာနချုပ်မှာလည်းရှင်းလင်းပြတ်သားတဲ့ဖွဲ့စည်းပုံရှိဖို့လိုအပ်နေတယ်လို့လည်းဝန်ကြီးချုပ် Scholz ကပြောကြားလိုက်ပါတယ်။